မင်္ဂလာမနက်ခင်းပါရှင် VOA American အသံကနေ2014ခုနှစ်မတ်လ16ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။လိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ39 kHz 9525တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးတဲ့ဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့မနေ့ညစနေညတုန်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဥကြောစံသာစီစဉ်ပြီးတော့ထုတ်လုပ်သူမတ်တန်ကြီးထိုင်းနဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်မင်္ဂလာပါတော်ရရှိမြတ်ခင်ဗျာဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ပေးလက်ယူမှုပပျောက်ရေးကောမဒီဆိုတာကိုဖွင့်စည်းပေးလိုက်ပြီးဖြစ်ပါတယ်ဒီကောမဒီဟာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွယ်လာတဲ့ဒုရပမာဏကြီးမားလာတဲ့လက်ပိလက်ယူမှုပြဿနာကိုတကယ်ပဲတိုက်ဖြတ်နိုင်မလားအဲ့ဒီလက်ပိလက်ယူမှုပပျောက်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာဆွေးနွေးရမှာဖြစ်ပါတယ်ကျွန်တော်ကဒုရပမာဏကြီးမားတယ်နှစ်ပေါင်းများစွာအမြင့်တွယ်လာတယ်ဆိုတော့ပုံကြီးချက်ရံခေါ်လို့သောရိုက်စမြတ်ထင်ကောင်းထင်ကြပါလိမ့်မယ်ဒါတော့မြန်မာနိုင်ငံမှာလက်ပိလက်ယူမှုဆိုတာအစဉ်လာရှိလာခဲ့တာပါကိုလိုနီခေတ်ကလည်းရှိခဲ့ပါတယ်လွတ်လပ်ရေးရပြီးတော့လည်းရှိခဲ့ပါတယ်ခေတ်အဆက်ဆက်ရှိလာခဲ့တာပါအခုအခါမှာတခုပြောနိုင်တာပေါ့လေအဆိုးဆုံးအချိန်ရောက်လာပြီလို့မှပူပြီးတော့ပြောရပါလိမ့်မယ်ပူပြီးတော့ကြီးမားလာတဲ့ပြဿနာလို့ဆိုရပါလိမ့်မယ်ဆိုတော့ဒီကောမဒီဖွဲ့စည်းလိုက်ခြင်းအပြင်လောက်ကြီးမားတဲ့ပြဿနာဘယ်လိုကင်တွယ်မလဲဖြည့်ရှင်းနိုင်မယ်အလားလားရှိလားဆိုတာဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးရမယ့်ပုဂ္ဂိုလ်တွေလည်းပဲသဆိုင်ရာကဏ္ဍအလိုက်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်နိုင်ငံဆွေးနွေးမယ့် panelist တွေဖြစ်ကျွန်တော်ရွေးချယ်ထားတဲ့ပုဂ္ဂိုလ်နှစ်ဦးကတော့စီနီယာကြီးတူဖြစ်တဲ့ဦးသိန်းသန်းဦးနဲ့ဒီလိုတော့ကိုယ်စတဲ့သူဖြစ်တဲ့ဒေါက်တင်ွယ်ဦးရောဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရမယ့်ကြံပုဂ္ဂိုလ်တွေဟာလည်းပဲသဆိုင်ရာကဏ္ဍလိုက်ကျွမ်းကျင်တဲ့လူတွေဖြစ်ပါတယ်။ပထမဆုံးပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြီးတူဦးပေးပို့တဲ့စာကိုကျွန်တော်အချင်းချင်းပြီးတော့ဖတ်ပြလိုပါတယ်။ပေးထားတဲ့စာရကလည်းများနေတော့အသေးစိတ်မဖတ်ပြနိုင်တော့ဘူးတော့နားလည်ကြဖို့တောင်းပန်ပါတယ်။ဥသာစိန်ကြောက်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဆွေးနွေးချက်ဆိုပြီးတော့အတူချုပ်သူကရေးထားပါတယ်။ဒီကောမဒီဖွဲ့ပေးလိုက်တဲ့အတွက်ကြောင့်လက်ပိလက်ယူမှုပပျောက်အောင်ဆောင်ရွက်နိုင်မယ်လို့မထင်ပါဘူးတဲ့တကယ်လုပ်မယ်ဆိုရင်ကောမဒီတောင်ဖွဲ့ဖို့မလိုပါဘူးတကိစ္စဟာနိုင်ငံတော်အစိုးရအုပ်ချုပ်ရေးအစီအစဉ်ဖြင့်ဆောင်ရွက်ရမယ့်ကိစ္စသာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုဖြစ်နေတာဘာကြောင့်မအောင်မြင်နိုင်ဘူးလဲဆိုရင်သူကမြန်မာနိုင်ငံဟာမော်တော်ကားကြီးတစ်စီးမောင်းနှင်နေရတဲ့တူပါတယ်ကားခေါင်မိုးပေါ်မှာလွှတ်တော်ကိုတင်ထားတယ်ကားခလဲခမ်းမမှာတော့ပေါများလှစွာသောဝန်ကြီး60ကျော်လိုက်ပါနေတယ်တိုင်းပြည်ရဲ့ယာတုအလုံးသူတို့ယူထားရတဲ့တပီလုံးစီးပွားရေးကိုသူတို့ချုပ်ကင်ထားရတယ်ကားရဲ့ရှေ့ပိုင်းဥက္ကမှာတော့သမဏနဲ့အဖွဲကားကိုမောင်းနှင်နေတယ်တဲ့။သုံးနှစ်မောင်းလာခဲ့ပြီးဘယ်လိုမှရှေ့မတွေ့ပါဘူးတဲ့။ဘာကြောင့်မတွေ့ဘူးလဲဆိုတော့ကားရဲ့နောက်မှာခရီးမတွင်ဖြစ်ရတဲ့အတွဲသုံးတွဲကဆွဲချိတ်ထားလို့ဖြစ်ပါတယ်။နံပါတ်1အတွဲကတော့အုပ်ချုပ်ရေးအကျဉ်းပြတ်မှုအတွဲ။နံပါတ်2အတွဲကတရားစီရင်ရေးအကျဉ်းပြတ်မှုအတွဲ။နံပါတ်3ကတော့ခရိုနီများနဲ့ပေါင်းစပ်နေသောစီးပွားရေးအကျဉ်းပြတ်မှုအတွဲတွေဖြစ်တယ်လို့သူကဆိုထားပါတယ်။ဆိုတော့လက်ပိလက်ယူမှုတိုက်ဖျက်ရေးဥပဒေနဲ့ဒီကောမဒီမှာဘာမှလုံးနိုင်မယ်လို့သူမထင်ပါဘူးတဲ့။ဘာကြောင့်လဲဆိုတော့ဒီအတွဲသုံးတွဲအချင်းပြတ်တဲ့အထက်မှာပါလာတဲ့လူတွေအလုံးဟာအာဏာရပုဂ္ဂိုလ်များရဲ့အဆက်အနွယ်တွေဖြစ်နေခြင်းကြောင့်ပါပဲတဲ့။တရားဥပဒေဟန်ပြတ်တစ်ခုသာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြောက်တော်ကဥသာစင်ကဆွေးနွေးထားပါတယ်ခင်ဗျာ။ဆိုတော့ပထမဦးဆုံးဒီပုဂ္ဂိုလ်တွေကိုတခြားစာတွေမပြောခင်မှာ panelist တွေကိုကျွန်တော်မေးလိုပါတယ်။ဒေါက်တင်ွယ်ဦးကြားပါလားခင်ဗျာ။တော်တင်နေဦးဘယ်လိုသဘောပါလဲဒီကောမဒီဖွဲ့စည်းလိုက်ခြင်းအဖြစ်လက်ပိလိုက်မှုတကယ်ပပျောက်သွားနိုင်လိမ့်မယ်လို့ထင်သလားရေပူရသဘောထားကိုအကျဉ်းဆုံးပြောပါခင်ဗျာ
လက်ပိလိုက်ကတော့ဘုရားဆက်ဟိုအရင်ကသိတော့လို့ပါပဲကျမတို့ကလည်းဒီလက်ပိလိုက်အခွင့်15ရက်ကိုကျမတို့တို့ကနည်းနည်းသိပြီလက်ကြဆိုပြီးကျမတို့အမှတ်တရေးလိုက်တာမဟုတ်ပါဘူးအမှတ်တရေးကိုရရဆိုပြီးတော့ပြီးပါတယ်ဒီရေးလိုက်တဲ့ပုဂ္ဂိုလ်ရဲ့ကိုရရဆိုပြီးပါတယ်ကောင်းဝဲချင်တယ်ပုဂ္ဂိုလ်အဲ့မဲ့တော့ဆရာကြီးလိုက်တဲ့ကြောင့်ကျွန်တော်တို့ကဘာမှမသိလိုက်ပါဘူး။အဲ့ဒါလည်းတော့ဖြစ်ချူစတဲ့ဒီမှာရနိုင်ငံတော်ပြည်သားကြီးဖွင့်လို့ရှိရပြီပါ။အဲ့ဒီမှာလည်းတခါကြီးဟာပို့ဆိုးရတဲ့ကြောင့်ဖတ်ပြတော့ဦးလေးလိုချင်ပါတယ်။တော့ဒီကအဒီမှာလည်းတော့ဒီဦးရောက်သွားတဲ့ဆန်ကြီးနေမှာတခါအမေကျော်ညာကလည်းပြန်ဆက်ပြီးသူကချက်လို့အတူပြန်ဆက်လာရှိပါပြီ။အကတိအကျညာလည်းဒီနိုင်ငံတော်ဒီလိုဒီကြိုင်လက်ထပ်ပါပဲကျူရည်အနေမှာတစ်ခါချက်တော့ပြဿနာရှိပါတယ်။ ုံးမပြတ်ထားတဲ့ဟာဆိုတော့အပြစ်သူတွေဆယ်ကူဆယ်ကူဆယ်ကူလောက်ပါတဲ့ဟာဆိုတော့အလုံးမပြင်းတွေအခု30လောက်ပြတ်ထားနေဆိုတော့ကွာဆိုတော့ဆိုလာကြောင့်ဒုက္ခဒုက္ခညောင်ပြတ်ထားတာဖြစ်ပါတယ်81ရေရပြတ်ထားတဲ့ပြည်မှုဆိုင်ရာဥပဒေအခန်း6နဲ့ပုံမှန်တရား68ပြည်ပြည်သူ့ဝန်ထမ်းတွေပတ်သက်လို့ဥရီရဲ့မိမိရဲ့ကျေဇူးနဲ့ဆောင်ရည်ယူနေရဆိုတော့ဆက်ဆံနေလို့ရှိပါတယ်ရှိခဲ့တယ်ဒီပြည်မှုဆိုင်ရာဥပဒေပြတ်ထားနေတယ်အဲ့ဒါကလည်းဒီကဲပုံမှန်ပြန်ဆက်တဲ့ဒီကဲ63ရက်ပြတ်ထားနေတာရှိပါတယ်။အဲ့အဲ့ဒါကြီးရှိတာကဝင်လိုက်နေဥရင်းနဲ့ဆန်လာတဲ့ကျင်းကိုပါပါဆက်ပြီးတော့လက်တွေယူလို့ဒါဥရင်းရဲ့အဆိုးဆက်ပြတ်ထားခဲ့တယ်ဆိုတာညှာပါတ
ယ်။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့။
ဒီမှာလည်းအဲ့လိုတွေ့ပါတယ်
။ဟုတ်ကဲ့။ဦးသိန်းနှောင်းကကြားပါလားကျွန်တော်
ကြားပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဦးသိန်းနှောင်းကကနာဒေါ်တင်နွေဦးပြောသလိုပေါ့လေဥပဒေတွေပြဋ္ဌာန်းပြီးတော့လှုပ်လာခဲ့တာအတော်ကြာခဲ့ပြီအခုလောလောဆယ်မှာမြန်မာနိုင်ငံလက်ပိတ်လိုက်မှုတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိထိရောက်ရောက်ဘယ်အမှုကိုပြင်းပြင်းထန်ထန်အရေးယူပြခဲ့ရဲဆိုပြီးလက်ညှိုးထိုးပြစရာရောရှိပါသလားခင်ဗျာဘလောက်များအရေးယူခဲ့တာရှိပါလဲဥပဒေကြောင်းရတဲ့ကိစ္စတွေကို
ကျွန်တော်ကမကြားမိပါဘူးခင်ဗျာဒါတော့ထောက်ပေါ်လေးဆိုရှင်တို့မှာရှေ့မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီကစားမှုတပည့်အဲ့ဒီကြီးကဒီဥပဒေအာဏာပတိငင်ဒီတက်လျှောက်လုံးရှိနေတာပေါ့နော်အဲ့တော့ကိုယ်ကဥဒ္ဒတာပြောတာကိုဖြေရမယ်ဆိုရင်တော့ကျွန်တော်တို့တမှုမှာပေါ့နော်အကျေတမှုပေါ့ဒီနှစ်ပေါင်းများစွာဒီဆေးဆူရအုပ်ချုပ်တာတဲ့ကာလတစ်လျှောက်အဲဒီမှုမှာရင်းခံရမယ်ရှိခဲ့တဲ့အတွက်အဲ့ဒီကာလတွေကလက်ပိတ်လိုက်မရှိဘူးလို့ပြောရမလို့ဖြစ်နေတယ်အဲတကယ်တော့အဲ့လိုမဟုတ်ပါဘူးခုနကဒီလက်ပိတ်လိုက်ယူဆိုတာနိုင်ငံတိုင်းမှာရှိကြတယ်အထူးသဖြင့်ဆေးအနာရှင်ဒီထုတ်ဆိုးတဲ့နိုင်ငံတွေမှာပိုအကျင့်ပြတ်ချစားမှုတွေရှိတော့ကျွန်တော်နိုင်ငံမှာတော့ဒုနဲ့ဒဲနဲ့အုံနဲ့ကျင်းနဲ့နေရာနဲ့ပေါ့ဗျာအခုပေါ်လာတဲ့ကော်မတီကတော့နောက်ထပ်လာတဲ့ကြားဖတ်မဲ့ဆင်ဖတ်မဲ့ကော်မတီပါပဲ။ဒါပေမဲ့ပြည့်စိတ်ကကောက်မလားပြည့်တဲ့တူးမလားဆိုတော့ဆက်ဆောင်ကြည့်ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။အဲအဲ့သောရရှင်တယောက်ကျွန်တော်ရေးထားတဲ့စာထဲမှာကသူကဘယ်လိုပြောလဲဆိုတော့လက်ပစ်လက်ယူမှုကိစ္စများကိုအချင်းချင်းအဖြစ်သူက၃မျိုးသတ်မှတ်ပြောချင်ပါတယ်တဲ့။တစ်ခုကနိုင်ငံတော်အဆင့်မဟာစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ကိုကျိုးအတွက်လက်ပစ်လက်ယူတာနံပါတ်2တကွာတန်ဒါစနစ်နဲ့ဝယ်ယူတဲ့နေရာမှာလုပ်ငန်းအနှံတဲ့နေရာမှာမသမားတဲ့ဒါ specification တွေကိုလိမ့်လောက်တာပါညာပေါ့လေအကွက်ချပြည့်တဲ့သစ်ကွက်တွေချတဲ့နေရာမှာအဲ့လိုလက်ပိတ်လိုက်မှုတစ်မျိုးနောက်နံပါတ်3တစ်မျိုးကတော့တရားစီရင်ရေးနဲ့အစည်းအဝေးလုပ်ငန်းလေးတွေမှာကြောင်မထူအောင်ဥပမာပြန်မှတ်ပုံတင်တောင်းတာတို့ထောက်ခံစာတောင်းတာတို့အိမ်ဆောင်စုစည်းရင်လောက်တာတို့မှာပေးရတဲ့ကိစ္စမျိုးအဲ့3မျိုးသတ်မှတ်ပြီးတော့သူဆွေးနွေးပါတယ်အဲ့ဒီထက်မှာပထမ2မျိုးဖြစ်တဲ့နိုင်ငံတော်အဆင့်တို့နောက်တန်ဒါတွေကိုမတရားပြေးတာတို့ကြတော့ဒီကိစ္စကိုဘယ်လိုမှကင်တွယ်ထိုင်နိုင်မယ်သူမထင်ပါဘူးတဲ့အစည်းအဖွဲ့ကိစ္စလေးလောက်ကိုတော့ဒါကြောထောက်နောက်ခံမရှိရကိစ္စလေးလောက်ကိုတော့ကင်တွယ်နိုင်ကောင်းကင်တွယ်ထိုင်နိုင်မယ်လို့ထင်ပါတယ်ဆိုပြီးတော့သူကယူဆတယ်လို့ပြောပါတယ်ခင်ဗျာအဲ့ဒါကဘယ်လောက်ဖြစ်နိုင်ပါလဲဦးသိန်းတန်းဦးဟိုအကြီးကြီးတွေကတော့မကင်တွယ်ထိုင်ဘူးအစည်းလေးတော့ကင်တွယ်မယ်ဆိုတော့ဦးသိန်းတန်းဦးပြောတဲ့ဒါပရဲစိတ်တို့ပရဲတို့လောက်ပဲဖန်ပြီးတော့စင်းနေကြရဲလွတ်နေဦးမယ်ဆိုတဲ့သဘောပေါက်ခင်ဗျာ
ဟုတ်ပါခင်ဗျာဆိုတော့ဆိုတော့ပြောရဲလို့ပါပဲဒီဥရီ73ခုနှစ်မှာဒီမပြထားရင်နှစ်ပေါင်းများစွာတည်းအထောက်အကူလေးဖြစ်ခဲ့ရဒီအင်္ဂလစံဓာတ်မြေဥရီရှိပြီးသားပါအဲ့ဒီဥရီကရည်ယူဆောက်တယ်လည်းမရှိခဲ့ပါဘူးခုနကတော့တော်တော်ရှင်သူကြံပြုတင်ကြတယ်လို့ပဲဒါအစင်နဲ့အစင်နဲ့မှာဒီစီမံကိန်းကိစ္စတွေပေါ့ဒီနေရာတိုင်းမှာရှိနေတဲ့ကိစ္စပါကျွန်တော်တို့73ခုနှစ်တော့မှာ7ရက်နေကဒီပြောင်စုတော်တော်ကိုဒီလိုတော်ဒေလာရင်းနဲ့အဲ့ဒီမှာကျွန်တော်တို့ကြားနာဝဲကိုကြုံရပါပဲအဲ့ဒီမှာဒီဒီလိုတော့ကိုယ်တရားကရေးဝင်တင်ပြတဲ့အချက်ပါပဲဒီလေလံပြတဲ့ကိစ္စတွေမှာဒီဗနာခွန်ဝင်ဌာနအနေကိုသဘောကောင်းပြီးတော့ဒီသတိကောင်းကတ်ချင်မလို့လဲချော့ပေါ့ခွင့်ပြီးတယ်ဆိုတာမျိုးတွေအင်မတန်စဉ်းစားရကြက်တဲ့အချက်တွေပေါ့ဗျာသူဒါလူအချက်မျိုးတွေလည်းဒါကျွန်တော်ဒီလိုတော့မှကျွန်တော်နားနဲ့ဆက်ဆက်ကြားခဲ့ရပါတယ်သင်ပြတဲ့အချက်မျိုးတွေဆိုတော့နေရာအနက်ဒီနေပြည်တိုင်းမှာဗျာခုကတော့ကျွန်တော်ကရှိနေဆိုတော့ပြောရရင်သူကများသောအားဖြင့်လည်းညှို့ထုတ်ကြတယ်တရားရှင်ကြီးကလည်းညှို့ထုတ်နေကြတာဟုတ်တရားရှင်ကြီးမရောက်ခင်မှာဖြစ်ပွားခဲ့တဲ့အချက်တွေမြာတောင်တိုင်းမှာကျွန်တော်တို့အများကြီးရှိနေပါတယ်တရားအမျိုးမျိုးနဲ့ကျွန်တော်တို့ရှိနေတဲ့အခါကျတော့လောက်ဒုရကြီးမားတဲ့အင်အားကိုဒီလူ15ယောက်နဲ့ပေါ့ဗျာ15ယောက်ကတော့ကျွန်တော်တို့ပြောသလိုပဲဘယ်သူမှလည်းကျွန်တော်တို့မသိပါဘူးပါတယ်ကဲမှာဥမြဝင်စစ်မှုရာအင်းစားကသူကတိုင်းနဲ့ကျွန်တော်တို့မသိပါဘူးစစ်မှုရာအင်းစားက3ယောက်သာပါတယ်နောက်အကုန်လုံးဝန်ထမ်းဟောင်းနေရပေါ့ဗျာဟိုဘက်တို့ဒါတော့ကျွန်တော်ဒီပုဂ္ဂိုလ်များကိုကျွန်တော်မသိပါဘူးသူတို့ရဲ့ဂုံတရင်းကိုကျွန်တော်ဂုံဒိခါကိုကျွန်တော်ယုံကြည်ပါတယ်သို့တော်လည်းပဲဟိုအဲ့ဒါလည်းမြင်းချင်းချင်းရှားရှားမြင်းမြင်းသားသားဘသူတွေပါဘယ်ဝါတွေပါဘာမှမသိရတော့ပြောဖို့တော်တော်ခက်နေလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရှင်းမှာဒီစီရင်ရှိနေပါတယ်ပြည်သူလွတ်တော်ကိုယ်စားလှယ်2ဦးပါပြီးတော့ကျွန်တော်ဝန်ထမ်းဟောင်းတွေဖြစ်ပါတယ်စစ်ဘိုလ်ဟောင်းတွေ ကျွန်တော်ကဒီပုဂ္ဂိုလ်တွေကိုပုဂ္ဂိုလ်ရအဖြစ်နဲ့မသိပါဘူးကျွန်တော်လည်းဘာမှပုဂ္ဂိုလ်ရအဖြစ်မဝေဖန်လို့ဒါပေမဲ့ပြောချင်တာတစ်ခုကဒီပုဂ္ဂိုလ်တွေညွှန်ကြားမှုတွေပါလေဖြစ်ခဲ့တော့ကောဒီပုဂ္ဂိုလ်ရဲ့လကတရားဝင်ရတဲ့နိုင်ငံတော်ကပေးတဲ့လကနဲ့သူတို့ဘဝကိုဒီလိုနေနိုင်ခဲ့ကြတဲ့အခြေအနေရှိခဲ့ပါရဲ့လားဒီနေ့အဖြစ်အဲ့လိုမရှိခဲ့ဘူးဆိုရင်သူတို့ကိုယ်တိုင်ကလက်ပိတ်လိုက်နေလွတ်ခဲ့ရလားဆိုတာလည်းအဓိကမေးစရာတစ်ခုဖြစ်ပါရခင်ဗျာဒါကတော့ဝန်ထမ်းလာစားနေပါမှုကိစ္စကြောင့်လို့သောတာရှင်တရားကလည်းဆွေးနွေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီကိစ္စကိုမကင်တွယ်ခင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုကျွန်တော်ဖိတ်ခေါ်လိုတာကတော့ဦးမင်းခင်ဖြစ်ပါတယ်ဦးမင်းခင်ဟာNLD ရဲ့စီးပွားရေးကော်မတီဝင်တူဖြစ်ပါတယ်ဦးမင်းခင်ကိုရင်ကလည်းစီးပွားရေးသမားတူဖြစ်ပါတယ်ဦးမင်းခင်ဘယ်လိုသဘောပါသလဲလက်ပေးလက်ယူမှုအပြောင်းအလဲကော်မရှင်ပါမှာအယုံကြည်ရှိပါသလား
ဟုတ်ကဲ့ခုကတော့ဦးကျော်ကပြောတယ်လို့ဝင်သိုးသုံးချီလီဆိုရဲ့မြန်မာကျွန်တော်တို့လက်ပေးလက်ယူက systematic correction ကိုခေါ်တယ်စနစ်တကျဟိုလက်စားတဲ့အဆင့်ကိုရောက်နေပါပြီအခုဆိုရင်ကျွန်တော်တို့ဒီဘက်ကစူအာတယ်လက်ထက်မှာဂျပန်ကိတုံးကတော့ခစ်ပြက်တစ်ရှိလို့တော့မပြောချင်ဘူးဗျာဒါပေမဲ့ခစ်ပြောင်းတည်းဆိုတော့ခရိုနီမျိုးသက်ပြစ်တောင်ကျွန်တော်တို့ပေါ်တဲ့ဖြစ်ရောက်နေပါလေစီမံကိန်းဟိုတုန်းကတော့စီမံကိန်းဒီပေါ်မှာလက်ပိတ်လိုက်လို့ကြားရလိုက်တာလေအခုတော့ဒီဆိုးရမတက်ခင်နေတာကျွန်တော်တို့အားရလိုက်စားဖို့အတွက်မတရားအော်လာပိလိုက်နေဝေရှာဖို့အတွက်စီမံကိန်းတွေဖော်ထုတ်ပန်ပြီးရဲ့အစီအစဉ်တွေရောက်နေပါတယ်။အဲတော့လုံခဲ့တဲ့နှစ်ဇန်နဝါရီကလည်းအစိုးရကဒုသမ္မတကိုယ်တိုင်ငေါဆောင်နေဟိုလက်ပိလိုက်ယူအဲကော်မတီတစ်ခုလက်ပိလိုက်ယူသူ့အရေးယူဆောင်ရေးကော်မတီဆိုတာဖွဲ့ရဲသွားသေးတယ်။အဲတော့ကျွန်တော်တို့မျှော်လင့်ချက်ဒီပေါ်မှာသိမထားပါဘူးခင်ဗျာ
။ဟုတ်ကဲ့။နောက်တစ်ခုကျွန်တော်စဉ်းစားမိတာအဲ့လပိလာယူရဲဆိုတာဟာအဂတိလိုက်စားမှုတရားဖြစ်တယ်ဆက်စရာကောင်းတဲ့အလုပ်တစ်ခုဖြစ်တယ်လူရတစ်ခုဖြစ်တယ်လို့ကမြန်မာပြည်သူတွေလက်ခံကြသေးရလားကျွန်တော်စောစောပြောတော့ဝန်ထမ်းတွေကအစားအကုန်လုံးဒီဟာနဲ့ပဲယက်တည်နေရတဲ့သဘောဖြစ်နေတော့မြန်မာလူထုရဲ့အမြင်ကွန်၌ကလပိလာယူမှုကဒါမကောင်းတဲ့အမှုတရားလို့မြင်ကြပါသေးရလားခင်ဗျာအာဒေါ်တင်ွယ်ဦးကျွန်တော်တစ်ချက်ပြန်မေးချင်ပါတယ်အဲ့ကိစ္စဒေါ်တင်ွယ်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့
ဘယ်လိုလဲတော့ပါတခါဒီတော့လို့တော့မှာတော့အရင်မတ်လ31ဖြစ်ပါလေ2011မှာနောက်ပြီးတော့ညီကုန်းပြောဘူးပါလေအဲ့မှာသမားကြီးပြောတာဘယ်လိုပြောလဲဆိုတော့လက်ပေးလိုက်ဟိုဟာတဲ့တူတယောက်ချင်းကိုထိတိုက်အောင်မှာဘူးရဲ့နိုင်ငံနဲ့လူမျိုးကုန်သိပ်ပါဝင်ထိတိုက်စေတဲ့ပြည်သူရဲ့ဘူမျိုးရယူပြီးတော့ထိရောက်စားတားပြီးသွားမယ်ဆိုတော့အဲ့ညစကားကြီးပြောခဲ့ဘူးပါလေအဲ့လက်ပေးလိုက်ရှိရဆိုတော့သမားကြီးကစီထားပြီးသားဖြစ်တယ်ဆိုတဲ့သဘောဖြစ်ပါလေနောက်တစ်ခါကျမကစီမံကိန်းကျေးဇူးတင်ပါတယ်ဒီသူရဲကမှာဒါနိမာ good governance ဖြစ်ဖို့အတွက်ကောင်းမတဲ့အုပ်ချုပ်ရေးတိုက်ခြင်းနဲ့အုပ်ချုပ်ရေးအစိုးရဖြစ်ဖို့အတွက်ဆိုရင်အရှိန်အခုအများများနေပါပဲကျမတို့အဖေလက်ထက်ကဆိုရင်ဝန်ကြီးက17ပါပဲရှိရဲသူ့ဝန်ကြီးကဦးထပ်ဦးထားလာတိုင်းမှာမရှိတော့သူ့ဝန်ကြီးပါတော့လည်းမရှိပါဘူးအခုဟာကဝန်ကြီးက36ပါသူ့ဝန်ကြီးကအလုံးပေါင်း68ပါဆိုတော့104ပါဆိုတော့ဝန်ကြီးအုပ်ချုပ်ရေးမှာအဆင့်တွေဝန်ကြီးတွေများလေအဆင့်တွေများလေအဲ့ဒီလိုမျိုးပုံများနေဖြစ်မှဆိုရအောင်ကျွန်မကတန်ရှင်းတော့ဆိုရနေပုပ်ပြီးပြင်ဝေးသွားပါလေအဆက်နေများနေတန်ရှင်းတော့ဆိုရဖြစ်ကိုပြင်ဝေးသွားပါလေဆိုတာအပြီးလိုက်မျိုးပုံများလာတယ်လို့ပြောခဲ့ကြီးဖြစ်ပါတယ်ဒီတော့မှထပ်ပြရဲ့လို့ပါလေ
ဟုတ်ကဲ့ခင်ဟုတ်ကဲ့နောက်ကျွန်တော်ပါဝင်ဆွေးနွေးရင်းတဲ့ပုဂ္ဂိုလ်ကတော့ဦးမြင့်ကျော်ဖြစ်ပါတယ်ကိုမြင့်ကျော်ကသတင်းစာသမားတူဖြစ်ပါတယ်မီဒီယာသမားတူအနေနဲ့ကလက်ပစ်လက်ယူမှုကိုဘလောက်ထိဖော်ထုတ်ရေးသားနိုင်ကြပါသလဲမီဒီယာရဲ့ရေးသားဖော်ထုတ်ချက်ကတော့ဘလောက်ထိထိရောက်ပါသလဲလက်ပေးလိုက်မှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့မီဒီယာမှာလက်ပေးလိုက်မှုနဲ့ပတ်သက်လို့ရေးသားတဲ့ဟာတော်တော်လေးနည်းပါသေးတယ်ဒါကတော့ဟိုသတင်းမီဒီယာပြန်ပြီးတော့ဟိုသတင်းမီဒီယာလုတ်ခွင့်ရှိတာကလည်း10နှစ်ကျော်ကျော်လေးပဲရှိသေးတယ်ပေါ့နော်2000ခုနှစ်အစရည်တယ်ဆိုရင်14နှစ်ပေါ့ဆိုတော့ဟိုသတင်းမီဒီယာမျိုးဆက်မှာလည်းအတတ်ပညာပိုင်းတွေလည်းဖြည့်ဆည်းဖို့လိုတာရောနောက်တစ်ခုကတော့အရင်တည်းကသတင်းချက်လက်တွေဟိုရယူခွင့်မရှိခဲ့တဲ့ဟာကအခုမှပွင့်လင်းကားစားလေးရှိသေးတယ်ဒါ့ပေမဲ့အစိုးရဌာနရဲ့သတင်းချက်လက်တွေရဖို့ကတော်တော်လေးကိုခက်ခဲနေသေးတော့ဒီလက်ပေးလိုက်မှုနဲ့ပတ်သက်လို့ကျွန်တော်တို့တွေရေးသားဖော်ပြတာဖော်ထုတ်ဖွင့်ချတာတွေတော်တော်တွေ့ရတာနည်းပါသေးတယ်ဆိုတော့အသီးအမွှားလေးတွေတော့ဥမာလက်ဖေးဘူး1000ပြီးတာ2000ပြီးတာမျိုးတော့လှုပ်လို့ရတယ်ဒါမျိုးကလည်းလက်လန်းမိတယ်ဒီလိုသတင်းချက်လက်ကတော့တိတ်မခက်ခဲဘူးသူပြင်မဲ့အဲ့လိုမျိုးတွေပဲသွားရေးသားပြီးတော့တကယ်တမ်းသိန်းထောင်နဲ့ကြီးတောင်းနဲ့ကြီးတဲ့ခြားစားမှုတွေလို့တင်တာလို့ကိစ္စမျိုးတွေဝန်ကြီးဌာနအဆင့်လုံးဟာမျိုးတွေ ကျွန်တော်တို့သတင်းမီဒီယာသတင်းချက်လက်တွေရအောင်ဟိုအခက်အခဲတွေအများကြီးနေသေးတော့အဲ့လိုကိစ္စမျိုးတွေကျွန်တော်တို့ဖော်ထုတ်ဖို့ရေးသားဖို့တော်တော်လေးတွေးရတာနည်းပါသေးတယ်အဲ့လိုမျိုးတွေမှာလည်းထောက်ထားခိုင်လုံတဲ့ထောက်ထားတဲ့ရေးသားမှုတွေကဟိုအခုချိန်ကြီးတော့တော်တော်လေးအားနည်းနေသေးတယ်ပေါ့နော
်ဟုတ်ကဲ့ဟိုအဲ့လို
မီဒီယာအနေနဲ့ဟိုဒီအဓိကတခြားနိုင်ငံတွေမှာလို့လက်ပေးလိုက်မှုမီဒီယာစောင့်ကြည့်တယ်ဆိုတဲ့ဟာမှာကျွန်တော်တို့နေရာမှာကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်လေးအားနည်းနေတာတွေ့ရပါတယ
်ဟိုအမှုတစ်ခုကိုမီဒီယာတစ်ခုကရေးလို့အဲ့ဒီမီဒီယာတရားစွဲခံရတယ်ဘာညာလဲတလောတော့ကျွန်တော်ကြားခဲ့ဖူးပါတယ်အဲ့ဒါကဘယ်လိုဖြစ်တာလဲနည်းနည်းအကျဉ်းလေးပြောပါလားခင်ဗျာ
အတတိယဝန်ကြီးဌာနကအဲ့ဒီအစီရင်ခံစာဟိုစီးရင်စစ်ချက်ရဲ့စီးရင်ခံစာနဲ့ပတ်သက်လို့အဲ့ဒီမှာဟိုဝန်ကြီးဌာနမှာလွဲသုံးစားရှိတယ်လွဲသုံးစားမှုတွေရှိနေတယ်ဆိုရင်ဟာ the voice ကရေးတော့အဲ့ဒီဟာတရားစွဲခံပါတယ်ဟိုတည်ပြည့်မှုနဲ့တရားစွဲခံနဲ့နောက်ဒီကြားထဲမှာဟိုအမှုရင်ဆိုင်နေတဲ့နောက်ဟို definitive ညှိနှိုင်းလိုက်တဲ့ခြောက်ဝင်ပြန်ပြေးလိုက်တဲ့သဘောနဲ့အမှုကဖြည့်ဆက်ဟိုရင်ဆုံးတိုင်မရဘူးပေါ့နော်အဲ့ဒီမှုတွေရှိပါတယ်နောက်တစ်ခုကတော့ဟိုကျွန်တော်တို့လိုက်ကောကိစ္စပြီးခဲ့တဲ့ဒီဇင်ဘာလမှာလိုက်ကောကိစ္စမှာလည်းအဲ့လိုမျိုးတရားရေးစနစ်ကိုဟိုတရားရေးစနစ်ရဲ့ဟိုလန်စားတဲ့ဟာမျိုးကိုဝေဖန်တယ်ထောက်ပြတယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးစိုးရိမ်မှုကြောင့်ခြားတယ်လို့ကျွန်တော်တော့အဲ့လိုမျိုးနားလဲတာပေါ့နော်ပုံမှန်အပြင်အဲ့လောက်ခြားလို့မရှိတဲ့ကိစ္စမျိုးဒီလိုနယ်ပယ်မျိုးကိုမီဒီယာကတွေဟိုရေးသားလာမှဟိုဝင်လာမှစိုးရိမ်တဲ့လက္ခဏာမျိုးလည်းတွေ့တယ်ဒါကတော့တရားစီရင်စနစ်ပေါ့နော
်ဟုတ်ကဲ့နောက်သောရရှင်ယောက်ကဒီမှာရေးထားပါတယ်မြန်မာပြည်မှာအဂတိလိုက်စားမှုပပျောက်ဖို့အတွက်အစိုးရကနေပြီးတော့ဝန်ထမ်းများကိုလစာအလုံးလောက်ပေးရမှာဖြစ်ပါတယ်ဒါလည်းအမှန်ပဲဖြစ်ပါလိမ့်မယ်ကျွန်တော်စောစောကညွှန်ကြားမှုတွေကိုကျွန်တော်ပြောခဲ့မိသလိုလစာအလုံးလောက်ပေးထားပါရဲ့နဲ့အဂတိလိုက်စားနေတဲ့ဝန်ထမ်းတွေကိုပြည်သူကမြင်တွေ့ရင်သက်ဆိုင်ရာကိုတိုင်ကြားရမှာဖြစ်တယ်ဒီလိုတိုင်ကြားလာတဲ့အခါမှာအစိုးရဘက်ကလည်းထိရောက်စွာအရေးယူပေးခြင်းအပြင်အဂလိုက်စားမှုပပျောက်နိုင်မှာဖြစ်ပါတယ်ဝန်ထမ်းလာစားအလုံးလောက်ပြေးဖို့ဆိုတဲ့ကိစ္စကလွယ်ပါရဲ့လားဝန်ထမ်းတူကိုမေးပါရစေအာကျိုင်းတုံတက်သူက English lecturer ဥသုဒဖြစ်ပါတယ်ဆရာဥသုဒကြားပါလားခင်ဗျာဟုတ
်ကဲ့ကြားပါတယ်ခင်ဗျာဟုတ်
ဆရာဟုတ်ကဲ့ပြောပါဝန်ထမ်းလာစားအလုံးလောက်ပါ
ပြောမယ်အဲ့တော့ကျွန်တော်ဟိုတမရဦးသိန်းစိန်ပေါ့နော်သူကျန်းကျင်တဲ့အချိန်မှာတန့်ရှင်းတဲ့အစိုးရကောင်းမွန်တဲ့အစိုးရဖွဲ့မယ်နှစ်ပေးလိုက်ယူတိုက်ရှက်မယ်ပြောတယ်အဲ့တော့တမရတက်လာတာ3လရှိပါပြီအဲ့တော့လက်ပေးလိုက်ယူနဲ့ပတ်သက်ပြီးတော့တိုက်ဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့အခုမှ၃နှစ်နေမှာအဖွဲဖွဲနေတယ်အဲ့တော့ဒါအစိုးရထိပ်ပိုင်းပုဂ္ဂိုလ်တွေမှာလည်းလက်ပေးလိုက်ယူတာရှိနေတယ်ဆိုတော့အကုန်လုံးအသိပဲပေါ့နော
်ဟုတ်ကဲ့
အဲ့ဒါထားမယ်အခုကျွန်တော်တို့တင်တာတွေခေါ်တယ်ကျောင်းကြီးတော်တော်များများမယ်တက်ကတူတော်တော်များများပါအဲ့မှာဘာကြားဖြစ်တယ်လဲဆိုတော့ဒီထိပ်ပိုင်းမှာလက်ပေးလိုက်ယူနေတဲ့အကြီးကျယ်ဖြစ်ထွန်းတာကိုတော့တွေ့တယ်ခင်ဗျာကျွန်တော်တို့အဲ့မှာကျွန်တော်တို့ဆရာများအသိပေါ့နော်အဲ့ရနေပြီးတော့တင်ပြကြတယ်ပေါ့ဒီအရေးယူပတ်သက်ပြီးတော့ဘလို့အရေးယူလဲပါလဲဆိုတော့အဲ့ဒါကိုဘာမှအရေးမယူဘူးဒီလိုမျိုးလက်ပြီးလိုက်ယူပြောင်းကြကြပဲလုပ်နေတာဗျအဲ့တော့အခုတမရကဖွဲ့ပြီးတဲ့ကော်မရှင်မှာလည်းဒီလိုမျိုးပေါ့နော်သူတို့ဘလောက်လုံးမလဲဆိုတာကျွန်တော်တို့ကစောင့်ကြည့်အောင်လည်းဘာမှမတက်နိုင်ဘူးဘာကြောင့်လဲဆိုတော့လက်ပြီးလိုက်ယူကတအားကြီးကြီးကျယ်ယူဖြစ်ထွန်းခဲ့တဲ့အချိန်မှာကျွန်တော်တို့အခုချိန်မှာဘလို့လုံးစပြီးတော့လုပ်အောင်မလဲဆိုတာကိုကော်မရှင်ကစဉ်းစားရမှာပေါ့နော်အခုထက်တာဘာဖြစ်လဲဆိုအောက်ခြေဝန်ထမ်းလေးတွေလာစားနဲ့မလောက်လို့ပေါ့အစွမ်းနာပြောတယ်ပေါ့နော်ဟိုလက်ဖိဘူးဘာဘူးတောင်းတယ်သူတို့ကြောက်ချက်ချင်းချုပ်ပြတယ်ဗျာအခုတချို့တွေကြတော့တင်းုံထောင်းနဲ့တောင်းနဲ့ချီပြီးလက်ပြီးလက်ယူလုပ်ခဲ့တဲ့ပုံကူကြီးရှိတယ်ကျွန်တော်လည်းသိတယ်ဒါတွေကိုကျွန်တော်တို့ပြောတယ်အစိဝေးကြီးမှာအဲ့ဒါမှသူကဘာပြန်ပြောလဲပြောလို့ဆိုတော့ဒီလိုမျိုးလူတွေကိုသူလက်တွဲမဖြုတ်ချင်ပါဘူးလေဆိုတော့အခုကပြူပြောင်းနေတာကာလမှာဒီလိုမျိုးပုံကူကြီးကိုမထားတဲ့တော့ဖယ်ရှားပြရမှာလေဒါမဲ့အဲ့အမျိုးကြတော့မလုပ်ခနဲ့ဆက်ကြီးတို့ဆက်ကြီးတို့အနေပိုင်းဝင်တန်းတွေကိုလက်ပြီးလိုက်လုပ်တဲ့အခါမှာကြတော့ဖြုတ်ထိပ်ပိုင်းက level ညီစုံညွန်တိုင်းမှုတုတ် level ပါမောက်ခိုက်တုတ် level ဒီလိုမျိုးလက်ပြီးလိုက်လုပ်တာကြတော့ဘာမှအရေးယူတာဒီပါရင်တိတ်မရှိဘူးပေါ့ဥပမာပြင်းထန်စွာတတိပြီးလိုက်ပြီးဒီစားလောက်နဲ့ပဲတော့ရတာဗျအဲ့တော့ဒါအင်တန်ဝင်နေစရာကောင်းတယ်ဥပမာတချို့တွေဆိုကျွန်တော်တို့ရှိနေမဲ့ဒါအလုပ်ကနေပြုတ်သွားတာအများကြီးပဲအဲ့ဒါလို့ဆိုတော့ဒါကျွန်တော်တို့ကဝင်းနေစရာကောင်းတာပေါ့နော်အဲ့တော့ဒီလက်ပေးလိုက်ယူကော်မရှင်ရောတကယ်လုံးမှလာဖွဲ့ပြီးတော့ဒါကိုကျွန်တော်တို့ကစောင့်ကြည့်အောင်ပေါ့ကျွန်တော်ထင်တယ်အချိန်တစ်ခုမျိုးတော့စောင့်အောင်မယ်နဲ့တူတယ်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အဲ့ဆိုတော့တင်ွယ်ဦးကိုမေးကြတော့တင်ွယ်ဦးကြားပါလားခင်ဗျာ
ကြားကြားပါနဲ့တို့ရဆရာ
ဟုတ်လားဟုတ်ကဲ့ကျွန်တော်ခက်ကြဲကြဲအော်ပြောပါမယ်ခင်ဗျာကျွန်တော်လည်းအစွမ်းကိုပြောနေတယ်ဟုတ်ကဲ့
ဟုတ်ကဲ့
ဒီမှာဝန်ထမ်းတွေကသူတို့တိုင်တဲ့ဝန်ထမ်းတွေပေါ့လေအောက်ခြေဝန်ထမ်းတွေလက်စားနေတာကိုဒေသခံတွေကတိုင်ပါတယ်တဲ့ဒါပေမဲ့တိုင်တဲ့လူရဲ့နေရာလိပ်စာဖော်ပြပါဆိုပြီးတော့သူကပြောပါတယ်တဲ့ဆိုတော့နေရာလိပ်စာမဖော်ပြရင် အဲ့လက်ပိလိုက်ယူမှုဘာမှမလုပ်တော့ဘူးလားတိုင်တဲ့လူရဲ့လိစ္ဆာမပိုင်အေးမြူတော့ဘူးလားဆိုပြီးမေးထားပါတယ်ဒါကတော့တိအေးကြီးတဲ့ကိစ္စမဟုတ်ပါဘူးဒါလက်ပိလိုက်ယူမှုကမူကိုကျွန်တော်ကတိုက်ဖြတ်ရမယ့်ကိစ္စဖြစ်ပါတယ်တော့ဒီနေ့ကိုကျွန်တော်မေးနေတာကလွတ်တော်အနေနဲ့ရောဘယ်လောက်ထိဆောင်ရွက်နိုင်ပါသလဲဒီလက်ပိလိုက်လက်ယူမှုတိုက်ဖြတ်ရေးအခုကော်မတီအစ်စ်အတွက်ဥပဒေရွာတွေပြဋ္ဌာန်းဖို့အစီအစဉ်ရှိကြပါသလားဘယ်လောက်ထိပြင်းပြင်းထန်ထန်လုပ်ဖို့အစီအစဉ်ရှိတယ်လဲဆိုတာသိချင်ပါတယ်
โอเคจอนสอมาแล้วตะเกียจเนี่ยหลุดออกมาทีนะเลยจอนก็ไอ้เจงงั้นเนี่ยอุ้ยเนี่ยตะคาติมูบาเมมูอ่ะเลยไอ้ตรงอ่ะเลยไอ้ดีเรยอ่ะวีดาผีเลยลูกจมาทีมูอ่ะไอ้ตรงอ่ะเลยดีโหระไปเลยปัดเลยลงนี่แหละติมูนี่บาชื่อไอ้เจ้าโหลูกชินน่ะจ้าอู้อ่ะคุณน่ะจมาเจอตัวโหเลยถ้าบาชื่อวันนั้นนี่โหเลขานามเนี่ยอธิจาต้ายสวยคาจอเลขานามเนี่ยอธิจาเจอในคาจาไอ้วันนั้นอ่ะโหตันเนี่ยก็อลุบอยู่ก้านายเนี่ยชื่อจ้ะเหรอเลยดีဝင်လာကအခြားဟိုအနေရဝင်လာတရားဝင်နာမည်ကိုယူပြီးတော့တိုင်းတာဘူးမျိုးလေကျမတို့ကြားဘူးပါလေအဲ့တော့လူတွေကလည်းအမျိုးမျိုးဟိုဇာတိတိုင်းအမျိုးမျိုးရှိတဲ့အခါကျတော့လက်ပိလိုက်ကိစ္စတိုင်းနဲ့မှာမှာလဲရိုးသားမှုရှိရတယ်ကြားရင်တော့ကျမတို့ဘယ်လိုဆောင်ရမလဲဆိုတာရှိပါတယ်ဒါပေမဲ့လက်ပိလိုက်ကိစ္စနဲ့ပတ်သက်လို့တော့တင်လာမီဆိုတော့ကျမတို့အားလုံးဝိုင်းဆွေးနွေးကြမှာပါကျမတို့ကဥရေကြည့်တဲ့လုပ်ပဲလုပ်အောင်ပါဆိုတော့သူ့ရင်းနဲ့တင်လာမယ်ဆိုလို့ရှိရင်ကျမတို့ပြန်နိုင်ရင်ဆုံးဆွေးနွေးမှုအဲ့တော့ဆွေးနွေးရှိပါတယ်
โอเคตอนนี้เราน้องเมโกนทุกคู่เมจิมาเลยคุณน่ะเสียกูตุตะซุยนี่ตอนไอ้แท้มาดิอจีซาละเปละอยู่ลงเนี่ยไถปังกะปกโกรีเนี่ยปะแตบิยอตรุเรียตะกะโดเสียตะแมกะทินมาเลยตรุอ่ะเปียวรอดิลูรีโกเลต้วยมะผุจิมุโลเปียวเลยสัวล่ะเปียอะห่าโหเบลุตะบัววะละเปียอะ
เมเจนผุจิปูซาเจนผุจิโลเปียวเลยลูกโกเรยากูละเปละอยู
่ตานี่โอเคโห
ลงผุเลยผุโลผิดมาโลเทมาเลยปลิ้นลูกวูโซโลทินมาเลยจิมารอ
ဟုတ်ကဲ့ခင်ဗျာအင်မတန်ကောင်းတဲ့အဖြစ်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာတော့အဥမင်းခင်ကိုတခုမေးပြရစေခင်ဗျာဒီအဂရီလိုက်ဇာမှုတိုက်ဖြည့်ရေးလက်ပိလိုက်မှုတိုက်ဖြည့်နေပတ်သက်ပြီးတော့ဥမင်းခင်ကကိုရိုင်းစီးပွားရေးလုပ်ငန်းရှင်တူဖြစ်နေတော့တချို့စီးပွားရေးလုပ်ငန်းရှင်တွေအတွက်ကဒါလိုအပ်တယ်တကယ်တော့ပြီးတဲ့လူလည်းပဲဒါအထက်မှပြည်တယ်ရှိတာပဲလေဒါပေမဲ့စီးပွားရေးလုပ်ငန်းအောင်မြင်ဖို့အတွက်ဒီလိုလိုအပ်ပါတယ်ဆိုပြီးတော့အကြောင်းပြချင်းနဲ့လုပ်နေလူအများကြီးရှိတယ်ဒီကိစ္စကိုဘယ်လိုပြောမလဲအချိန်က1မိနစ်လောက်ရမယ်ထင်ပါတယ်1 minute
ဟုတ်ကဲ့စီးပွားရေးမှာတချို့ကလက်ပိလက်ယူတာချောတီတမျိုးလို့သဘောတရားတစ်ခုနေပြောကြတာလည်းရှိပါတယ်ဆိုတော့ကျွန်တော်တို့တချို့အကန့်အသတ်တစ်ခုထိကတော့လုပ်ငန်းလေပေါ့လုပ်နေကြတာမျိုးလည်းရှိတယ်ဆိုတော့ဟိုအခုကတော့အခြေအနေကအများကြီးကျွန်တော်တို့ဟိုအလုံးလိုက်ခဲလိုက်အလားအလားရှိတဲ့လူရောစီးပွားရေးလုပ်တဲ့လူရောဟိုကျိုးသားလာတာကြီးကတော့အဆုံးကြတော့ကျွန်တော်တို့ခုနလိုစနစ်ကြီးတစ်ခုလုံးမှာကျွန်တော်တို့ပြည့်စည်သွားတာပါခင်ဗျာပြည့်စည်သွားတဲ့အခါကျတော့စီးပွားရေးကိုတင်းချာလုပ်နိုင်မှုဟလာဒီလန်းကြကြတာဝန်တိတိတာဝန်ရှိရှိလုပ်နိုင်မှုဆိုတာတော်တော်လေးခင်းရင်းလာပါလေဆိုတော့လေစီးပွားရေးသမားဆိုတော့ကြောင်းလေပြင်လေဖြစ်ဆုံးလူတိုင်းသားဖြစ်တဲ့အခါကျတော့ကျွန်တော်ချင်းနဲ့ဟိုအခြေအနေတွေကပေးလာရင်တော့စီးပွားရေးသမားအထူးသဖြင့်ကျွန်တော်တို့ဟိုဒီခရိုနီအဖြစ်မျိုးနဲ့ချမ်းကြီးွားလာတဲ့မုတ်တလူတွေကတော့အခြေအနေတစ်ခုထဲမှာဟိုလိုက်လာနိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့နောက်စက္ကန့်20ကျန်ပါသေးတယ်ဆရာကိုမြင့်ကျော်ကိုကျွန်တော်မေ့ကျင်တယ်မီဒီယာသမားတွေကဒီဟာတွေကိုအမှန်တကယ်သိလိုက်ရင်နောက်တွန့်နေကြမလားခင်ဗျာကြောက်စရာလန့်စရာများရှိနေဦးမယ်ထင်ပါလားဒီကိစ္စတွေကိုသတင်းပို့ရတာ15စက္ကန့်ကျန်ပါတယ်
မီဒီယာဟိုတမားတချို့ဟိုတချို့ကပေါ့လေဟိုဒါမျိုးကိုကျွမ်းကျင်တဲ့လူတွေကခြေကနေဟိုဥဆောင်ပြီးရေးသားတာမျိုးတွေလုပ်ဖို့လိုတယ်လို့ထင်ပါတယ်အဲ့ဒါမျိုးတွေဆိုရင်လည်းကျန်တဲ့ဟိုသတင်းသမားတွေလည
်းအကြီး
ကြီးလာကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကကျွန်တော်တို့ဟိုလှုပ်ရမယ့်နောက်မျက်နှာစာတစ်ခုပေါ့နော်အခုချိန်ကြီးတော့အားနေနေသေးတဲ့
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်လှုပ်ပြနေတဲ့မျက်နှာစာ
တစ်ခုထင်ပါတယ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့ပုဂ္ဂိုလ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဥကြဇန်သားအစီအစဉ်တင်ဆက်တဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်တွေကိုစနေညနဲ့အင်္ဂါညတွေမှာအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာရောဘလို့အကြောင်းအရာတွေကိုဆွေးနွေးကြဖို့ရှိသလဲဆိုတာကိုနားဆင်ကြည့်ကြရအောင်ပါရှင်။
ပါရှင်များခင်ဗျာမြန်မာနိုင်ငံထဲမှာလက်ရှိရောင်းချနေတဲ့ပြည်တွင်းပြည်ပထုတ်စားသောက်ကုန်ဈေးဝါနဲ့အလကုန်ပစ္စည်းတွေဟာဘေးကင်းလုံခြုံစိတ်ချမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေကိုသောတာရှင်တွေနေ့စဉ်ကြားနေကြပြီဖြစ်ပါတယ်မြန်မ မြန်မာနိုင်ငံကပြည်ပကိုတင်ပို့တဲ့ကုန်ပစ္စည်းတွေအရေးသွေးကောင်းမွန်ပြီးနိုင်ငံတကာစံချိန်မီမှပြည်ပနိုင်ငံတွေကဝယ်ယူကြပေမဲ့မြန်မာနိုင်ငံနဲ့တင်သွင်းလာတဲ့နေစဉ်လူသုံးကုန်ပစ္စည်းတွေကျန်းမာရေးနဲ့ညီညွတ်ခြင်းမရှိဘူးဆိုတာလဲလူလူအကြားခြေခြေပြန့်ပြန့်သိရှိနေတဲ့အကြောင်းအရာတစ်ခုဖြစ်တာကြောင့်ဒီကိစ္စကိုဘယ်လိုကင်တွယ်ဖြေရှင်းသင့်လဲဆိုတဲ့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ်ဗီဒီယိုမြန်မာပိုင်းရဲ့ဖုန်းနံပါတ်က1239 382 9994လေးဖက်စ်နံပါတ်က1239 382 9994ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဒိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေအတွက်တော့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတိုင်းရဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA American အတန်ရဲ့မြန်မာပိုင်းထုတ်လွှင့်ချက်တွေကိုမနက်6နာရီကနေ9နာရီအထိလှိုင်းဒိုမီတာ2432နဲ့39တို့ကနေနားဆင်နေရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့မနက်ခင်းအစီအစဉ်ကိုမနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေ1နာရီအထိတစ်ချိန်၊နှစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပြီးတော့ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းတွေကိုခွကြော်ကြော်သိန်းကတက်လှည့်ကြေညာပေးပါမယ်ရှင
်။ယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာတနင်္ဂနွေနေ့ကျရင်လုံမဲ့လူလူဆန္ဒခံယူပွဲရလဒ်ကိုအတိမတ်မပြုဘူးကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားတဲ့ကုလသမဂ္ဂလူညွေးကောင်စီဆုံးဖြတ်ချက်တရက်ကိုရုရှားနိုင်ငံကဗီတိုသုံးပယ်ချလိုက်ပါတယ်။စနေနေ့ကလူညွေးကောင်စီဖွဲ့ဝင်နိုင်ငံတွေအကြားမဲခွဲဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာရုရှားတနိုင်ငံနဲ့ဖြစ်ပြီးတရုတ်ကမဲမပေးဘဲနေခဲ့ပါတယ်။တခြားဖွဲ့ဝင်နိုင်ငံ73နိုင်ငံကထောက်ခံခဲ့ကြပါတယ်။တနင်္ဂနွေနေ့မှာလုံးမဲ့ခရိုင်းမီးယားဆန္ဒခံယူပွဲဟာတရားဝင်မှုမရှိဘူးလို့ဒီဆုံးဖြတ်ချက်ကနေကြေညာခြင်းအပြင်ယူကရိန်းပိုင်နက်နယ်မြေခိုင်မာမှုကိုအတည်ပြုပေးမှာဖြစ်ပါတယ်။ခီးတဲ့လေရင်မှုတဲ့239ဦးပါပြီးတော့ပျောက်ဆုံးနေစေမလေးရှားလေကြောင်းလိုင်းရဲ့လေရင်ပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးနေတာဟာအခုတော့ဖြင့်အမှုတန်းတွေနဲ့ခီးတွေဘက်ကိုအာယုံလှဲ့ပြီးတော့လှုပ်ဆောင်နေကြပါတယ်။လေရင်မြန်ရဲ့ဆက်သွယ်ရေးစနစ်နဲ့ပြန်တမ်းမှုအချက်ပေးချက်ကိုတရော့ရော့ကတမင်သက်သက်ပိတ်လိုက်တာတေချာသလောက်ရှိသွားပြီလို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဆစ်ကစနစ်နေ့မှာပဲပြောကြားလိုက်တဲ့အတွက်လေရင်ပျောက်နဲ့ပတ်သက်ပြီးတော့နောက်ထပ်စဉ်းစားစရာတွေလည်းပေါ်လာခဲ့ပါတယ်။မလေးရှားလေတပ်ကနေရတဲ့ရေဒါအချက်လက်တွေအရလေကြောင်းခီးစဉ်အမှန် MH370 လေယာဉ်လို့ယုံကြည်ရတဲ့လေယာဉ်တစ်စင်းဟာသူ့ရဲ့ငကိုလမ်းကြောင်းကနေနောက်ဖက်ကိုပြန်လှည့်ပြီးမလေးရှားကျွန်းဆွယ်ကိုကျော်တဲ့အခါအနောက်မြောက်ဘက်ကို꿰သွားတယ်လို့မလေးရှားဝန်ကြီးချုပ်ကရှင်းပြခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကထင်ထင်ထားတဲ့ဝေးကလူမျိုးစုဝင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်မွတ်စလင်အယောက်200ကျော်ကိုတရုတ်နိုင်ငံစီပြန်ပို့မယ်လို့ထိုင်းလူမှုတာဝန်ရှိသူတွေကပြောပါတယ်။လူအခွင့်ရေးအဖွဲ့တွေကတော့အဲ့ဒီဒုက္ခသည်တွေကိုအကောက်အွယ်ပေးဖို့တောင်းဆိုနေကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအစိုးရဆန့်ကျင်ရေးဆန္ဒပြသူတွေကိုတံပြန်ပြီးအင်အားပြတဲ့အနေနဲ့အစိုးရထောက်ခံသူ UDD ပါတီဝင်တွေဟာအယုဒ္ဓယာမြို့မှာစနေနေ့ကဆန္ဒပြခဲ့ကြပါတယ်။ရှန်နီဝဲအဖွဲ့အစိုးရထောက်ခံသူတွေဟာဘန်ကောက်ကနေ55မိုင်လောက်ဝေးတဲ့အယုဒ္ဓယာမြို့ကနေမနက်9နာရီလောက်မှာ6ဖျားမြစ်ကျောင်းအတိုင်းလှေအစင်း200လောက်နဲ့ဆင်းလာကြပြီးတော့ညနေလောက်မှာတော့ဘန်ကောက်ကအာကစားရုံအရောက်စုဝေးချီတက်ခဲ့ကြတာပါ။ရှန်နီဝဲတွေရဲ့ဆန္ဒပြပွဲကိုစောင့်ကြည့်ဖို့ရဲတပ်ဖွဲ့ဝင်တထောင်ကျော်ကိုတာဝန်ချခဲ့ပါတယ်။ဆန္ဒပြသူတွေကဝန်ကြီးချုပ်ရင်းလက်ရှင်တဲ့ဘက်ကဒီမိုကရေစီနီးလန်းတကြမဟုတ်ဘဲနဲ့ဖြုတ်ချဖို့ကြိုးစားရင်လက်မခံဘူးလို့ပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Citrus Franklin ဖြစ်ပါတယ်ရှင်အစီအစဉ်မှုဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မင်္ဂလာရှိတဲ့တနင်္ဂနွေမနက်ခင်းမှာ VOE ရဲ့သောတာရှင်အပေါင်းစိတ်ချမ်းသာခြင်းကိုယ်ရည်ချမ်းသာခြင်းနဲ့ပြည့်စုံနိုင်ကြပါစေရှင် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.